ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုသတင်းရယူရင်းနဲ့ Reuters သတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရတာရက်ပေါင်း100ကျော်သွားပါပြီ။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲထားတဲ့ဒီအမှုဟာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်သာမကဒီမိုကရေစီစနစ်တစ်ခုလုံးကိုဆန်းသက်တဲ့အမှုဖြစ်တဲ့အတွက်တရားစီရင်တဲ့ဖြစ်စဉ်ကို EU ကအနီးကပ်စောင့်ကြည့်လေ့လာနေတယ်လို့မြန်မာနိုင်ငံဆိုင်ရာ EU တပ်အမတ်ကြီး Christian Smith ကပြောကြားလိုက်ပါတယ်။ဘာကြောင့်ဒီမိုကရေစီစနစ်ကိုဆန်းသက်တဲ့အမှုလို့ပြောရတာပါလဲ။ Reuters သတင်းကိုအခြေခံပြီးတော့ကိုဝင်းမင်းကဆက်ပြောပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းမောင်ရော့မြို့နယ်ရှိအင်းတင်ရွာမှာပြီးခဲ့တဲ့ဩဂတ်စ်လတုန်းကမြမတပ်မတော်နယ်မြေရှင်းလင်းရေးအတွင်းမွတ်စလင်ဆယ်ဦးတပ်ခံခဲ့ရမှုအပေါ်အဖြစ်မှန်ပေါ်ပေါက်ရေးစုံစမ်းခဲ့တဲ့အသက်32နှစ်အရွယ်ကိုပါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်ဆိုးဦးတို့ကိုမနစ်ဒီဇင်ဘာလထဲကဗြိတိရှ်ကိုလိုနီခေတ်ကဥပဒေနဲ့ဆွဆွဲဖမ်းဆီးပြီးရန်ကုန်မြောက်ပိုင်းခရိုင်ခုံရုံးတင်စစ်ဆေးလာတာက70ချိန်မြောက်ရှိလာချိန်မှာဒီခုံရုံးကိုတက်လာတဲ့တန်မတ်ကြီးရှမစ်ကသူဘာကြောင့်လာရတာကိုအခုလိုရှင်းပြလိုက်ပါတယ
် First of all I want to say that the reason why I chose to observe
ပထမဆုံးပြောချင်တာကဒီခုံရုံးကိုလာတဲ့ရောက်လေ့လာပြတာကဥရောပသမ္မတအနေနဲ့ဒီခုံရုံးနဲ့သက်ဆိုင်နေတဲ့ကဏ္ဍတွေမှာမြန်မာအစိုးရရဲ့ရေးပါတဲ့မိဖက်ပံ့ပိုးရေးအဖွဲ့ဖြစ်နေလို့ပါကျွန်တော်တို့အနေနဲ့မြန်မာရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေအခွင့်အရေးကာကွယ်ပေးရေးလုပ်ငန်းတွေကိုထောက်ပံ့ကူညီပေးနေပါတယ်ဒုတိယအနေနဲ့ကတော့ကျွန်တော်တို့အနေနဲ့ဥပဒေကြောင်းဆိုင်ရာပံ့ပိုးရေးနဲ့တရားမျှတမှုလက်လန့်မှီရေးတွေလှုပ်ဆောင်နေတာမို့အခုမြန်မာတရားစီရင်ရေးမှာဗက်မလိုက်လွတ်လပ်မှုရှိရေးကိုအလေးထားပါတယ
်ဒီကိုလိုနီခေအောင်တို့ကစစ်ပွဲကာလအတွင်းသတင်းလုံခြုံရေးအတွက်သုံးခဲ့တဲ့သတင်းလွှတ်ဝှက်ချက်ဥပဒေအရဒီ Writers သတင်းတောက်နှစ်ဦးအပြစ်ရှိတယ်လို့ခေါင်းဆောင်ကဆုံးဖြတ်လိုက်ရင်တော့ထုံထံအများဆုံး14နှစ်အထိကြာခံနိုင်ရတဲ့အနေအထားမှာတမ်မတ်ဂျစ်စမစ်ကဒီသတင်းတောက်တွေကတကယ်တော့အစိုးရခဏခဏပြောနေတဲ့အဖြစ်မှန်ဖော်ထုတ်ရေးစွန်းစားလုပ်ခဲ့တာသာဖြစ်ပြီးဥပဒေကြောင့်သုံးအပြစ်မပေးသင့်ဘူးလို့ထောက်ပြလိုက်ပါတယ
် As the government has often told me in my meetings with them the truth will come out we need to find
ညီမအစိုးရကသူတို့နဲ့တွေ့တိုင်းကျွန်တော်ကိုအမြဲပြောပါတယ်အမှန်တရားထွက်ပေါ်လာလိမ့်မယ်ပေါ့နော်ကျွန်တော်တို့ EU အနေနဲ့လည်းဒီအဖြစ်မှန်ကိုရှာဖွေသင့်တယ်လက်တွေ့မြေပြင်ကိုတွားကြည့်ကြပေါ့အဲ့လိုပြောပါတယ်အဲ့ဒီတော့အခု Writers 3နောက်2ယောက်လုတ်ခဲ့တာကဒါကိုလုတ်ခဲ့တာလေသူတို့ဒီအမှန်တရားအတွက်တတိရှိရှိရှာဖွေခဲ့ကြတယ်။ဘာဖြစ်ခဲ့တယ်ဆိုတာအများစင်စားနိုင်အောင်လိုအပ်တဲ့အချက်လက်ပေးဖို့လေ။အခုလိုအဖြစ်မှန်ရဖို့ရှေ့ဆောင်လုတ်ပြတာမျိုးကိုဖန်ဆီးမှုတွေဥပဒေကြောင်းနေတုံးပြီးတော့လုံးဝအရေးမယူသင့်ပါဘူး
။ဒီသတင်းတော့ကိုဝါလုံးနဲ့ကိုချော်စိုးတို့အနေနဲ့ဒီအင်းဒီယွာလူတက်မှုနဲ့ပတ်သက်ပြီးအစိုးရရဲ့လှုပ်ဝက်အထောက်အထားတွေကိုရယူဖို့ကြိုးပမ်းခဲ့တာမို့အခုလိုဥပဒေကြောင်းရအရေးယူရတာလို့မြန်မာအစိုးရဘက်ကပြောလာနေချိန်မှာပြည်တွင်းပြည်ပမှာတော့ဒါကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ဒီမိုကရေစီနိုင်ငံရေးအမှုသာဖြစ်တဲ့ဆိုပြီးဒီသတင်းတောက်နှူးကိုပြန်လွှတ်ပေးဖို့တောက်ဆိုချက်တွေပုံများလာနေပါတယ်အခုလိုအချိန်မှာဥရောပသမ္မတသံဘာဂျီရှမစ်ကလည်းဒီအမှုကမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီပြောင်းလဲမှုအတွက်အရေးပါတဲ့စံသတ်မှုဖြစ်တယ်လို့ဆက်ထောက်ပြလိုက်ပါတယ
် The European Union believes that this is an important test case for
ဒီအမှုကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုနဲ့ဒီမိုကရေစီရဲ့တစ်ခုလုံးအပေါ်ယုံကြည်သက်ဝင်မှုအတွက်ရေးပါတဲ့ဆန်းသမှုဖြစ်တယ်လို့ဥရောပသမ္မတကယုံကြည်ထားပါတယ်။ဒါကြောင့်ဥရောပသမ္မတအနေနဲ့အရင်တုန်းကသတင်းလွတ်လပ်မှုနဲ့အရက်ဖက်လူမှုအဖွဲ့အစည်းလွတ်လပ်မှုနဲ့ဆိုင်တဲ့အမှုတွေကိုလိုက်ဆောင်ကြည့်ခဲ့တယ်လို့ပဲအခုအမှုမှလည်းတကယ်ကိုအနီးကပ်လိုက်ဆောင်ကြည့်သွားပြီးမှဒီကနေထွက်လာတဲ့ရလက်ပေါ်မူတည်ပြီးကျွန်တော်တို့ညီကုန်းချုပ်ချက်ဆွဲမှာပါ
။တကယ်တော့ဒီ Writers သတင်းတောက်နှစ်ဦးစုံစမ်းရေးသားခဲ့တဲ့သတင်းကြောင့်ဒီအင်းဒီယွာအစုလိုက်ပြန်လိုက်တက်ခဲမှုကိုအဖြစ်မှန်ဖော်ထုတ်နိုင်ခဲ့ပြီးအစိုးရဘက်ကလည်းဒီအမှုကျူးလွန်ခဲ့သူတွေကိုရေးယူနေချိန်မှာတပ်စွန့်စံပြကြိုးပမ်းခဲ့ကြတဲ့သတင်းတောက်နှစ်ဦးကတော့ဆက်လက်ထိန်းသိမ်းခန့်နေရဆဲဖြစ်ပါတယ်ခင်ဗျာ